သမရာအိုဘားမားရဲ့မိကွန်းပြောကြားပြီးတယ်လို့ပဲပေါ့နော်ဒီအထွေထွေညီလာခံကြီးရဲ့ဘေးဘက်မှာသမရာအိုဘားမားဟာဒုက္ခသည်များဆိုင်ရာအထူးထိပ်သီးညီလာခံတရက်ကိုလည်းတာဝန်ယူကျင်းပခဲ့ပါတယ်အကြောင်းစုံကိုတော့ဒေါ်လာလာတန်းကတင်ပြမှာပါရှင
်ဒုတိယကမ္ဘာစစ်ကြီးအပြီးအဆိုးရွားဆုံးဒုက္ခသည်များအခြေအနေကိုဖြေရှင်းနိုင်မှုနိုင်ငံတကာရဲ့ဝိုင်းဝန်းထောက်ခံမှုကိုရရှိစေဖို့ရည်ရွယ်ပြီးအခုလိုဒုက္ခသည်များဆိုင်ရာညီလာခံကိုကုလသမဂ္ဂထွေထွေညီလာခံကြီးရဲ့ဘေးဘက်မှာကျင်းပခဲ့တာဖြစ်ပါတယ်ညီလာခံကျင်းပရခြင်းအကြောင်းနဲ့ပတ်သက်လို့သမ္မတဥပမမကသူ့ရဲ့ရည်ရွယ်ချက်ကိုပြောခဲ့ပါတယ
် And I'm here today I called this summit because this crisis is one of the most urgent tests of our time our capacity for collective action it tests
ကျွန်တော်ဒီနေ့ဒီညီလာခံကြီးကိုခေါ်ယူရခြင်းကတော့ကျွန်တော်တို့အခုရင်ဆိုင်နေရတဲ့ပြည်ပခါကြီးဟာမျက်မှောက်ခင်မှာအဆိုးရွားဆုံးအခြေအနေကိုရောက်နေလို့ပါပဲဒီပြဿနာကြီးကိုစူပေါင်းဖြေရှင်းကြရမှာဖြစ်ပါတယ်ဒီပြိပက္ခကိုအဆုံးသတ်စေဖို့အတွက်အကဲဆန်းမှုတွေကိုလည်းကင်တွယ်ဖြေရှင်းရမှာဖြစ်ပါတယ်ကမ္ဘာမှာဆေးဘေးဒဏ်ရောက်ဒုက္ခသည်အများဆုံးရှိတဲ့နိုင်ငံ၃နိုင်ငံဟာဆီးရီးယားအာဖဂန်နစ္စတန်နဲ့ဆိုမာလီးယားတို့ဖြစ်ပါတယ်ကျွန်တော်ဒီနေ့အထွေထွေညီလာခံကြီးမှာပြောကြားခဲ့တဲ့အတိုင်းအကြမ်းဖက်မှုကိုအရေးယူခြင်းမရှိဘဲလစ်လျှူနေတာဟာဘလို့မှခွင့်လွှတ်နိုင်စရာအကြောင်းမရှိပါဘူ
း2015ခုအတွင်းဆေးဘေးဒဏ်ရောက်ဘာသာရေးပြည်ပခါတွေကြောင့်နဲ့ဖိနှိပ်ချုပ်ချယ်မှုတွေကြောင့်ဒုက္ခသည်အရေးတွေဟာကမ္ဘာပေါ်မှာ 65.3 တန်းရှိခဲ့ပြီးဒါဟာ2005ခုနှစ်ခါတဲ့စာရင် 39.5 တန်းတိုးလာတာဖြစ်တယ်လို့ကုလသမဂ္ဂလူခွေးမဟာမင်းကြီးယုံကဖော်ပြထားပါတယ်။ခုလိုဒုက္ခသည်တွေအခြေအနေဆိုးရွားနေတဲ့အတွက်ကြောင့်လေအင်္ဂါနေ့ကသမ္မတဥပမာပြောကြားခဲ့တဲ့ထိပ်သီးညီလာခံမိကွန်းမှာသူသမီးရွယ်မင်းကလေးငယ်တွေဒုက္ခရောက်နေတာကိုသူမလေးရှားမှာမြမအမျိုးသမီးဒုက္ခတဲ့တူတွေ့ခဲ့ရကြောင်းကိုလည်းအခုလိုထောက်ပြသွားပါတယ
် Like the 16-year-old refugee from Myanmar that I met in Malaysia
ကျွန်တော်မလေးရှားမှာတွေ့ဆုံခဲ့တဲ့16နှစ်အရွယ်မြမအမျိုးသမီးလေးလိုပါပဲသူကပြောလို့တောင်မယုံနိုင်တဲ့လူကုန်ကူးမှုကျူးလွန်သူတွေရဲ့နှိပ်စက်မှုကိုခံခဲ့ရတာပါခိတ္တရဲ့ကြေးကြုံမှာပဲသူ့လိုမင်းကလေးငယ်တွေဟာသူတို့ကိုတယောက်ယောက်ကများလာကင်မလားဆိုပြီးတော့ညတိုင်းဆူတောင်းနေကြမှာဖြစ်ပါတယ်
။သမရကပြီးခဲ့တဲ့နှစ်နိုဝင်ဘာလကမလေးရှားနိုင်ငံကွာလာလမ်ပူမြို့ကိုရောက်ရှိစဉ်မြန်မာနိုင်ငံကလူကုန်ကူးသူများရဲ့လက်ချက်ကြောင့်မလေးရှားကိုရောက်ရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံခဲ့တာကိုသမရကအခုလိုပြန်ပြောင်းပြောပြခဲ့တာဖြစ်ပါတယ်။လက်ရှိကမ္ဘာပေါ်မှာဒုက္ခသည်များအများဆုံးရှိနေတဲ့နိုင်ငံ10နိုင်ငံရှိပြီးတူရကီ၊ပါကစ္စတန်၊လေဘနန်၊အီရန်၊အီသီယိုးပီးယားအစရှိတဲ့နိုင်ငံတွေဟာအနည်းငယ်များဆင်းရဲကြတဲ့အပြင်အများအပြားကလည်းဒုက္ခသည်တွေအရေးဖြစ်ရှိရမှာအားနည်းနေကြတဲ့အကြောင်းလေးသမရကထောက်ပြပြောကြားသွားပါတယ်။ဒါကြောင့်လေဒီနှစ်မှာအမေရိကန်ပြည်ထောင်စုအနေနဲ့ဒုက္ခသည်အရေးအတွက်ကိုတိုးပြီးလက်ခံမှဖြစ်တယ်လို့သမရကပြောခဲ့ပါတယ်
။ We resettle more refugees than any other nation. As president, I've increased the number of refugees we are resettling.to 85,000 this year which includes 10,000
ကျွန်တော်တို့အနေနဲ့ကမ္ဘာပေါ်မှာတခြားနိုင်ငံတွေထက်ဒုက္ခသည်တွေကိုလာရောက်ခြေချခွင့်ပြုခဲ့တာအများဆုံးဖြစ်ပါတယ်။ကုလေတမန်တော်တဦးအနေနဲ့အမေရိကန်ပြည်ထောင်စုမှာဒီနှစ်လာရောက်ခြေချနေထိုင်မဲ့ဒုက္ခသည်ဦးရေကို8000ကျော်အထိတိုးခဲ့ပြီးဒီထဲမှာဆီးရီးယားကဒုက္ခသည်1000ပါဝင်ပါတယ်။ဒုက္ခသည်တွေလက်ခံရမှာလဲတင်းတင်းကြပ်ကြပ်စီစစ်မှုတွေပြုလုပ်ခဲ့ပါတယ်။ညီလာခံကြီးကိုကျွန်တော်ခေါ်ရတဲ့အကြောင်းဟာအားလုံးကဝိုင်းဝန်းပြီးတော့ဒီချက်ပူလှုပ်ဆောင်ကြဖို့ဆော်ဩလိုတဲ့အတွက်ဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုမှဒီနှစ်လာရောက်ခြေချတဲ့ဒုက္ခသည်တွေနဲ့မြန်မာနိုင်ငံကအများဆုံးဖြစ်ပြီးကွန်ဂိုကဒုတိယနဲ့ဆီးရီးယားကတတိယလိုက်တာဖြစ်ပါတယ်။2019ခုမှလည်းဒီနှစ်ထက်ပိုပြီး30ရာခိုင်နှုန်းတိုးပြီးဒုက္ခသည်သိန်း1000ကျော်လက်ခံဖို့ရှိတယ်လို့အမေရိကန်ကကတိပြုထားတဲ့အပြင်အမေရိကန်စီးပွားရေးလုပ်ငန်းရှင်ကြီးတွေနဲ့နိုင်ငံတကာအလှူရှင်တွေထံကလည်းအလှူငွေဒေါ်လာပေါင်းတန်း650ထည့်ဝင်ဖို့ကတိတွေရရှိခဲ့ကြတယ်လို့လည်းသမ္မတကပြောခဲ့ပါတယ်။သမ္မတကခုလိုဒုက္ခသည်တွေအခြေအနေဆွေးနွေးနေချိန်မှာအကူအညီပေးခဲ့တဲ့ကုလသမဂ္ဂအပြင်ဆီးရီးယားဒုက္ခသည်တွေကိုလက်ခံခဲ့တဲ့ဂျော်ဒန်အမေရိကလက်ပိုင်းဒုက္ခသည်တွေကိုလက်ခံခဲ့တဲ့မက္ကဆီကိုအနောက်နိုင်ငံတွေဖြစ်တဲ့ Sweden, Germany နဲ့ Canada တို့ကိုအထူးပဲကျေးဇူးတင်တဲ့အကြောင်းလေးသမ္မတကပြောကြားခဲ့ပါတယ်ရှင်။